ခေါက်တော့ကျွန်တော်ဆေကျော်တဲ့လူငယ်တွေအကြောင်းကိုပဲပြင်ပြခွင့်ပြုပါဒီလိုပါအဲ့ဒီကလေးကသူ့ဘဝမှာအခုမှအိမ်ရနေပြီးတော့ခွဲခွာပြီးတော့ဒဇိန်နယ်တဲကိုရောက်နေတဲ့သူပါတခါမှမိသားစုနဲ့ခွဲခွာပြီးမသွားဘူးပါဘူးအခုတော့ဆယ်တန်းအောင်ပြီးသွားပြီဆိုတော့သူဟာအိမ်ရနေစပြီးတော့ထွက်ပြီးတော့လိုအပ်မဲ့ထင်တဲ့သင်တန်းတွေလောကတွေကိုဝင်ဖို့အပြန်သင်စားငှက်ကလေးတစ်ကောင်လို့ရောက်လာတာပါသူတစ်ပါးရဲ့တိုက်မြင်ကိုရောက်လာတာပေါ့အဲ့တော့သူဟာရောက်တဲ့အရက်မှာအိုးနှင်းခွက်နှင်းဖြစ်နေပါတယ်ဟိုအတန်ရိုက်မယ်ဆိုရင်လည်းအကုန်လုံးကိုေးကောက်သွားတာမျိုးကျက်သွန်လီးရင်လည်းဓာရှမယ်ရေမော်တာဖွင့်တယ်ပြန်ပိတ်ဖို့မိနေမယ်ဆိုတော့အဲနမူနာတွေကအစပေါ်လေအရာရာကိုသူတည်တတ်အောင်မလုပ်နိုင်ပါဘူးအဲ့တော့သူကနောက်ဆုံးတော့သူဝန်ခံပါတယ်သူဟာထုံပါတယ်အပါတယ်ပြီးတော့လောလောဆယ်အသုံးတည့်တဲ့လူငယ်တယောက်မဖြစ်သေးပါဘူးဒါပေမဲ့ဓာရီကဘသူတွေလုတ်ခဲ့တာလဲဆိုတာလေသူကပြန်စဉ်းစားနေပါတယ်သူ့ရဲ့မိသားစုကသူ့ကိုဥပမာစကားနဲ့တကယ်အဖြစ်အပျက်ကိုရောပြောရမယ်ဆိုတော့ချင်းအောင်အကြီးကြီးထဲမှာထည့်ထားပြီးတော့ချင်းကိုက်မှာဆိုလို့အဲ့ဒီထဲမှာပဲကြီးပြင်းလာတယ်ဆိုတော့ဟိုသားသမီးမျိုးပါသူ့ရဲ့ပတ်ဝန်းကျင်နဲ့လည်းအဆက်အသွယ်ပေးမလုပ်ပါဘူးပတ်ဝန်းကျင်ကအကျင့်ဆိုးတွေကိုကူးမယ်လို့ဆိုပါတယ်စိုးရိမ်ပါတယ်အခုလည်းတစိမ့်အိမ်မှာစနေရပြီဆိုကြဲကရက်ဝေးမှာရောက်နေတဲ့သူ့ကိုမိဘကတစ်ချိန်လုံးမှားနေတာစကားကတခွန်းနဲ့ပါဘယ်မှမသွားနဲ့တော့ရှောက်မလဲနဲ့တော့အဲ့ဒီအိမ်မှာပဲနေတော့ဆိုပြီးတော့စိုးရိမ်တကြီးပြောနေတာပါခုနအချက်တွေကိုပြန်ကြည့်ပါအိမ်မှုကိစ္စတွေဝိုင်းကူတဲ့နေရာမှာတော့သူဟာတခါမှဘာမှမလုပ်ဘူးတဲ့အတွက်ကြောင့်သူ့ရဲ့လွဲချော်မှုတွေကိုကျွန်တော်တို့ခွင့်လွှတ်ပေးလို့ရပါတယ်ဒါပေမဲ့သူ့ကိုလုံးဝမကျင့်ပေးခဲ့တဲ့မိဘတွေရဲ့သဘောကိုတော့လောကကြီးကစောကြောစရာရှိလာပါပြီဥရောပနိုင်ငံရဲ့အချို့သောအခြေခံပညာကျောင်းတွေမှာအိမ်မှုကိစ္စတွေကိုကျောင်းသင်ခန်းစာအနေနဲ့သင်ပေးနေတာမလုပ်မနေရလုပ်နေရတာတွေကိုအခုပြဋ္ဌာန်းပြီးတော့ဒါတွေကိုကျင့်နေကြပါပြီကျွန်တော်တို့စီမှာတော့အိမ်တစ်လုံးနဲ့သို့မဟုတ်တိုက်ခန်းတစ်ခုထဲမှာပဲပိတ်ထည့်ထားပြီးတော့အဲ့ဒီကလေးကိုစာကျက်ခိုင်းမယ်ကျူရှင်တက်ခိုင်းမယ်ပြီးရင်စုလက်အနေနဲ့စာကျက်ပြီးပြီဆိုဂိမ်းပေးဆော့မယ်ပြီးတော့ရုပ်ရှင်ကိုအိမ်ထဲမှာပြမယ်စသဖြင့်ပေါ့လေကျွန်တော်တို့အောင်းပြီးတော့စခန်းသွင်းပြီးတော့ကိုယုံကြည်ရာကိုဥက္ကွန်လေးထဲမှာမွေးခဲ့ကြတာကလေးတွေကအဓိကအားဖြင့်တော့တည်ကြတာကတော့လူမှုဆက်ဆံရေးကိစ္စတွေမှာအင်မတန်ညံ့ဖျင်းကုန်ရပါတယ်ကဘာတလောမှာဆိုရင်တော့ဒီအရွယ်တွေ16-18ဆိုတာကဘာပတ်ဖို့စင်သင်ဖြစ်ပြီးဆိုတာကိုတွေ့ကြရမှာပါစင်သင်ဆိုတဲ့နေရာမှာဇယိတ်ကအစကိုရန်ရှာပြီးသားပါကဘာကြီးရဲ့မြေပုံကိုကြိုက်တဲ့နေရာထောက်လိုက်သူအလွတ်ပြောနိုင်တယ်အဲ့ဒီနေရာရဲ့တဘာဝဝန်းကျင်နေအကြောင်းကိုသိပြီးသားပထဝီနိုင်ငံရေးကိုနားလည်ပြီးသားစသဖြင့်ပေါ့လေအခုကဲကြည့်ပါမိဘကအတန်တန်လှမ်းတားနေတယ်ဘဲမှမသွားနဲ့ဘဲမှမသွားနဲ့လို့ပြောနေတာကတကယ်တော့ပြတိုက်တွေကိုလည်းသွားခွင့်မရှိဘူးဆိုတဲ့အဓိပ္ပာယ်ပါပါတယ်စာကြည့်လိုက်တဲ့ကိုလည်းမသွားဘူးလို့ဆိုလို့ရရောက်ပါတယ်အဲ့လိုပဲစာအုပ်ဈေးပွဲတော့စသဖြင့်ပေါ့လေဘယ်ကုန်းမှမသွားဘူးတဲ့အဲ့ဒီအိမ်မှာပဲနေတော့တဲ့တင်တန်းပြတာနဲ့တန်းပြီးတော့ပြန်ဒီလိုဆိုပါတယ်ကျွန်တော်တို့ကစိုးရိမ်တာနဲ့တားဆီးတာနဲ့ကိုကျွန်တော်တို့ခွဲခြားဖို့လိုပြီးလို့မြင်လို့ပါတကယ်တော့နိုင်ငံတကာမှာဒီအရွယ်လူငယ်တွေဆိုတာမျိုးတစ်မျိုးကိုရောက်တာနဲ့ Google ထဲမှာသူရှာပြီးသားပါအဲ့ဒီမျိုးရဲ့အသွားအသင်ဆုံးနေရာရောက်တာနဲ့မရှိမဖြစ်သွားမှာကဘာလဲပေါ့အဲ့ဒီမှာရှိတဲ့အဲ့ဒီမျိုးမှာရှိတဲ့သမိုင်းတန်ဖိုးအရာအသိမဲ့ပညာရဒါမှမဟုတ်ရင်ဗျာခစ်ပြိုင်လူမှုဘဝတွေအရာပေါ့လေးလာရမယ့်နေရာကဘယ်နေရာလဲသူတို့ကောင်းကသိကြပါတယ်ဒါတွေကတော့အဲ့ဒီလူမှုဝန်ကျင်ရဲ့အဆောက်အုံတွေကို၌ကိုကလည်းတကယ်တော့တစ်လျှောက်လုံးကလေးတွေကိုသင်ပေးခဲ့တာဟုတ်အမေရိကန်ပြည်တော်စုဆိုရင်ကြည်ပါပြည်နယ်တိုင်းပြည်နယ်တိုင်းမှာသူတို့အတွက်ဂုံယူစရာခီးသွွားတွေမလာမဖြစ်လာမယ့်စင်တာတွေရှိပါတယ်နောက်ဆုံးဗျာတမိုင်းနောက်ခံရဘာမှမရှိဘူးဆိုရင်တော့မှအဲ့ဒီခစ်ပြိုင်ဒီကနေ့ခစ်ကြီးမှာလူတိုင်းသိနေတဲ့ကုန်ပစ္စည်းတွေကိုထုတ်လုပ်တဲ့ corporation ကြီးတွေရဲ့လုပ်ငန်းတွေကိုဝင်ပြီးလေ့လာပါတယ်ကျွန်တော်အမြဲပြောပါတယ်သူတို့ကသူတို့စီးပွားရှာနေတဲ့စိတ်ဝင်ကြီးတွေကိုအပေါ်ထက်ကနေပြီးကျွန်တော်တို့ကပတ်စံပေးပြီးတော့ပတ်ကြည့်နေရတယ်လို့ဥမာဆိုရင်ဘိုးရင်းလေရင်စိတ်ဝင်တို့လို့ကျွန်တော်တို့ဒီနီးပညာအသစ်တီထွင်နေတဲ့စိတ်ဝင်တွေပေါ့အဆရှိသဖြင့်ပေါ့လေအဲ့တော့ဘယ်မှမသွားနဲ့လို့ကျွန်တော်တို့ကလေးတွေကိုဆက်ပြီးတော့ပြောကြအောင်ပါလားဘယ်သွားမလဲတို့ဒီမို့ဘာကြောင့်သွားတင်တာလဲဘယ်နေရာကိုသွားတင်တယ်လဲဆိုတာကိုကျွန်တော်တို့မပြောကြတော့ဘူးလားကျွန်တော်တို့သားသမီးတွေနောက်မျိုးဆက်တွေကိုကျွန်တော်တို့ကစိုးရင်ကြောက်ကြခြင်းနဲ့နှုတ်ဖတ်နေအောင်ထားခြင်းဖြင့်လောကဓာတ်မျိုးစုံနဲ့ရှင်ပြိုင်လက်သီးထိုးရတဲ့အခါမှာဒီကလေးတွေအတွက်တော့ကျွန်တော်တို့ရလတ်ကိုကြုံမြင်ပြီးသားမလို့ပါအခုလူငယ်တွေအတွက်စင်တာတွေစောက်ပြီးတော့ဟိုတပြည်လုံးမှာစူးစမ်းနေပါပြီအဲ့ဒီလိုအချိန်မျိုးမှာအဲ့ဒီလူငယ်စင်တာတွေမှာဘာရှိမလဲဆိုရင်စာကြည့်တိုက်တွေရှိမယ်ဘာသာစကားသင်တန်းတွေရှိမယ်သွေးလူတဲ့အသင်းတွေရှိမယ်အားကစားအတွက် jam တွေရှိမယ်နောက်တစ်ခါ IT ခေါ်တဲ့နည်းပညာသင်တန်းတွေရှိမယ်အဲ့ဒီ၅မျိုးလောက်ကိုပေါင်းပြီးတော့မြို့ရွာတွေမှာဖွင့်ဖို့စူးစမ်းနေကြပါပြီဒါဟာအစပြိုးနေပါပြီအ ਨੇ ဆုံးတော့လူငယ်တွေအတွက်အဲ့ဒီလိုပေါ့လေစုရက်တစ်ခုတော့ရှိသင့်နေပါပြီဘယ်မြို့မှာပဲဖြစ်ဖြစ်ကောင်းမြတ်သောအလုပ်တွေကိုတူတီးမဟုတ်ကောင်းမွန်တဲ့အလေ့ကျင့်တွေကိုသင်ပေးတဲ့ စုရတေလည်းရှိသိနေသလိုတစ်ဖက်ကလည်းလူကြီးတွေဟာကလေးတွေကိုဘယ်နေရာသွားမယ်ဆိုတာကိုသွားသိနေဆိုတာကိုညွန်နိုင်တဲ့လူကြီးများရဲရဲရင်ရင်သွားဖို့အားပေးနိုင်တဲ့ကျွန်တော်တို့မျိုးဆက်ဟောင်းကြီးများဖြစ်ဖို့လည်းလိုနေပြီလို့ကျွန်တော်မြင်ပါတယ်။